ခုကျွန်တော်တို့တနင်္ဂနွေစကားဝိုင်းကိုစတင်မှာဖြစ်ပါတယ်။ဒီတစ်ပတ်တနင်္ဂနွေစကားဝိုင်းအတွက်ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်တွေကတော့ပြည်သူ့လွှတ်တော်ကိုယ်စားလှယ်လည်းဖြစ်ဇိုမီအမျိုးသားကွန်ဂရက်ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဦးကျင်ရှင်ထံနောက်ပြီးတော့ဗမာပြည်ရဲ့ပထမဦးဆုံးသမရာကြီးရဲ့သားတူလည်းဖြစ်ယူရိုဘာမာအော်ဖစ်ဥရောပမြန်မာရုံးရဲ့တာဝန်ခံဒါရိုက်တာလည်းဖြစ်တဲ့ဦးဟန်ညောင်ရွှေပြီးတော့ဒီဘက်မျိုးဆက်တဲ့လူငယ်တွေကဆိုလို့ရှိရင်တော့88မျိုးဆက်အကြောင်းသားကောင်းဆောင်တူဖြစ်တဲ့ကိုကိုကြီးတို့ဖြစ်ပါတယ်သူတို့ကိုကျွန်တော်ဖိတ်ခေါ်ထားပါတယ်ကျွန်တော်ဝန်ထမ်းကတော့ဒီဝါရှင်တန်မှာရှိတဲ့စတူဒီယိုတွေကနေပြီးတော့ဆွေးနွေးတော့မှဖြစ်ပါတယ်အဲ့တော့ဒီနေ့ကအနည်း60မြောက်ပြည်တော်စုနေဖြစ်တဲ့အတွက်ဆွေးနွေးမယ့်အကြောင်းအရာကတော့ပြည်တော်စုဆိုတာရယ်ဒီတိုင်းသာစီလိုညီညွတ်ရေးဆိုတဲ့ကိစ္စတွေဆွေးနွေးသွားဖို့ဖြစ်ပါတယ်အဲ့တော့ပင်လုံစာချုပ်ကဒီမြမသမိုင်းမှာထင်္ဂရအမှတ်တိုင်တစ်ခုပေါ့ဒီပင်လုံစာချုပ်ကိုအကြောင်းပြုပြီးတော့လွတ်လပ်ရေးအများဆုံးရခဲ့တယ်။ဗမာပြည်ပထမဦးဆုံးလွတ်လပ်ရေးရတဲ့အချိန်လွတ်လပ်ရေးနေ့မိခွန်းမှာပေါ့ဝန်ကြီးချုပ်ဦးနုကဗာပြောလဲဆိုတော့ကျွန်တော်တို့တွေကဒီနေ့ကစပြီးတော့နိုင်ငံလွတ်လပ်ရေးတခုတည်းကိုသာရတာမဟုတ်ဘူးတဲ့။ပြည်တော်စုမြန်မာနိုင်ငံတိုင်းရင်းသားအားလုံးရဲ့စီလုံးမှုကိုပါထက်ချက်မကွာရလိုက်တာဖြစ်တယ်လို့သူကပြောတယ်။နောက်တစ်ခါနယ်ချက်သွေးခွဲစနစ်ဆိုးကြောင်းတူးနဲ့တူးစိန်ကားခဲ့ကြတာတွေလည်းကုန်ဆုံးပျောက်ကွယ်သွားပြီလို့သူကအဲ့လိုပြောတယ်။နောက်တစ်ခါပထမဦးဆုံးမြန်မာနိုင်ငံသမ္မတကြီးဆက်ရွှေတိုက်ရဲ့ဒီလွတ်လပ်ရေးနေ့သွန်းတော်မှာလည်းဘယ်လိုပါလဲဆိုတော့ဒီနေ့ဟာတဲ့ကျွန်ုပ်တို့အဖို့တွင်လွတ်လပ်ခွင့်ကိုရရှိသောနေတူးနေမြတ်ကြီးမျှတာမဟုတ်သေးတိုင်းရင်းသားအပေါင်းတို့အသက်တပံပြန်လဲစူးစီးသွေးစီးပေါင်းစီးမိတော်နေကြီးလည်းဖြစ်တယ်တဲ့ဟုတ်ပထမဦးဆုံးသမ္မတကြီးဆက်ရွှေတိုက်ပေါ့လေအဲ့တော့သူတို့ကအဲ့လောက်မျှော်မှန်းခဲ့တယ်ပေါ့ပြည်တော်စုတို့တိုင်းရင်းသားစီလုံးညညရေးတို့ပေါ့လေအဲ့လိုမျှော်ကမှန်းခဲ့ပြီမဲ့အနှစ်60ကျော်လာတဲ့အချိန်လည်းကြာလည်းကြာရောသူတို့မျှော်မှန်းထားခဲ့တယ်လို့ပြည်တော်စုမျိုးတိုင်းရင်းသားစီလုံးညညမှုဆိုတာမျိုးကပေါ်မလာဘူးပြည်တွင်းဆက်လက်ပေါ်လာတယ်နောက်တစ်ခါဟိုရှမ်းမှုလို့ခေါ်တဲ့ဟိုဖက်ဒရယ်မှုလည်းပေါ်လာတယ်အဲ့တော့အကြောင်းပြုပြီးတော့တစ်ခါစစ်တပ်ကအာဏာသိမ်းလာတာအခုချိန်တည်းပေါ့လေဆိုအဲ့လိုမျိုးတွေဖြစ်လာတယ်ဖြစ်လာတော့ဒီခေါင်းဆောင်တွေမျှော်မှန်းထားခဲ့တယ်လို့ပင်လုံစာချုပ်ကမျှော်မှန်းထားခဲ့တယ်လို့စစ်မှန်တဲ့ပြည်တော်စုနဲ့စစ်မှန်တဲ့တိုင်းရင်းသားစီလိုညို့ရေးပေါ်ထွန်းမလာရတာမှာဘလို့အကြောင်းရင်းတွေကြောင်းလို့ယူဆပါတယ်ခင်ဗျ။ဟိုဆရာဦးကျင်ရှင်တန်ကိုစပြီးဆွေးနွေးပါလား
။ပင်လုံစာချုပ်အရကျွန်တော်တို့ကပြည်တော်စုမြန်မာနိုင်ငံတော်ဆိုပြီးတော့နာမည်ပေးထားတယ်။ဒီထောင်စုဆိုတာဒီစကလုံးကိုစဉ်းစားမယ်ဆိုလို့ရှိရင်ပြည်တော်ရဲ့မစုခင်တည်းကပြည်တော်တပြည်ထောင်တပြည်ထောင်ချင်းရှိကြတယ်ဆိုတာပေါ်နေတယ်။အဲ့လိုကိုယ့်အကိုအုပ်ချုပ်နေတဲ့တိုင်းပြည်တွေကိုအလုံးပူပေါင်းပြီးတော့မှအတူနေကြအောင်ကိုမကွဲတိုင်းမပြတ်ကျွန်တော်တို့နေရအောင်အတန်းတူညီတူနေကြရအောင်အဲ့လိုရည်ရွယ်ပြီးတော့လွတ်လပ်ရေးယူခဲ့တာပါအဲ့လိုလွတ်လပ်ရေးယူတဲ့အခါမှာကျွန်တော်တို့ကခုနပြောတဲ့ဒီမင်းကွန်းဒီအရာသမဂ္ဂရဲ့မင်းကွန်းရဲ့ဝန်ကြီးချုပ်ရဲ့မင်းကွန်းဒီတဲတဲမှာပါတဲ့အတိုင်းလူမျိုးတမျိုးကနေပြီးတော့ဘူချဆိုးမှုကိုလည်းမလိုအပ်ဘူးအားလုံးဒီတူညီမျှဖြစ်ကြဖို့စူးစားပြီးတော့ပြည်တော်စုဖွဲ့စည်းတာ1962ခုနှစ်မှာဒီအခြေခံဥပဒေကိုနည်းနည်းလေးလိုသေးတယ်ဒါပြည်မှုဆိုပြီးတော့ဒီတောင်ရင်းနေတာကမှကျွန်တော်တို့ဒီနယ်ခေါင်းဆောင်တွေဒီနယ်အမှတ်တွေကိုဆွေးဝေးပြီးတော့အဲ့မှာလောက်ကြတယ်အဲ့လိုလောက်တဲ့အခါမှာအမမဝိုးတုံးကဒီပြည်တော်စုသဘောမျိုးနဲ့လောက်တာကိုရည်ရွယ်တဲ့အတိုင်းဖြစ်မလာဘူးဖြစ်မလာတဲ့အတွက်ကြောင့်ကျွန်တော်တို့ပြင်ရအောင်ကျွန်တော်တို့ကိုယ်ကိုယ်မကွဲတမပြအတူတူဆက်ပြီးတော့နေနိုင်ကြအောင်ဆိုပြီးတော့အဲ့မှာဥပဒေပြည်တော်စုနဲ့မကိုက်ညီတဲ့ဟာတွေကိုပြင်ဖို့လောက်တာကိုဒါကိုအကြောင်းပြပြီးတော့အမျိုးမျိုးဆွဆွဲတာတွေအဲ့ဒါတွေခွဲထွက်ဖို့ရည်ရွယ်တယ်ဆိုပြီးတော့အဲ့ရစပြီးတော့လောက်တော့ကျွန်တော်တို့အစရည်ရွယ်တဲ့ဥစ္စာကိုမဖြစ်တဲ့အပြင်ပို့ပြီးတော့ဆိုးလာတာအဲ့လိုပဲကျွန်တော်မြင်တယ
်ဥဟန်အနေနဲ့ဘယ်လိုယူဆလဲခင်ဗျာ
ကျွန်တော်မြင်တာကတော့အခုလက်ရှိအစိုးရပေါ့စစ်အာဏာရှင်နဲ့အဲ့ဒီပင်လုံစာချုပ်တုံးကခေါင်းဆောင်တွေသူတို့ရဲ့စိတ်ဓာတ်မတူ
ဟုတ်က
ပြောချင်တာကဘာလဲဆိုရင်ပင်လုံစာချုပ်တုံးကကျွန်တော်တို့ခေါင်းဆောင်တွေတိုင်းရင်းသားခေါင်းဆောင်တွေရောဗမာခေါင်းဆောင်ရောအကုန်လုံးကဘာလဲဆိုရင်တန်းတူအနေနဲ့ဆက်သွယ်ကြတယ်အဲ့ဒါမကဘူးလူတစ်မျိုးနဲ့တစ်မျိုးမတူဘူးဆိုတာသိပေမဲ့တူတဲ့အချက်လက်လို့ကိုသူတို့ကဂရုစိုက်ပြီးတော့မှအဲ့ဒီဟာကိုအဓိကထားပြီးတော့မှကျွန်တော်တို့ဘယ်လိုဘူပေါင်းပြီးတော့မှတိုင်းပြည်ကိုတည်ဆောက်မလဲဆိုတဲ့ဟာသူတို့စဉ်းစားကြပါတယ်ပြောချင်တာကတော့အဲ့ဒီချိန်မှာကအားကြီးတဲ့လူတစ်မျိုးကတခြားအားငယ်တဲ့လူမျိုးကိုမဖြစ်နိုင်ဘူးအခုကတော့အဲ့လိုမျိုးမဖြစ်ပဲနဲ့ စစ်အင်အားနဲ့ဒီပြည်နယ်လေးကိုမတူညီတဲ့ဟာကိုတူအောင်လုပ်နေတယ်ဆိုတဲ့နေရာမှာ policy မားတယ်အဲ့ဒါကြောင့်လို့လေကျွန်တော်တို့တိုင်းပြည်ကဘယ်လိုမှပြန်မကောင်းနိုင်ဘူ
းကိုကြီးရောဘယ်လိုယူဆလဲခင်ဗျအ
ဲကျွန်တော်တို့ကတော့ဒါစားတဲ့ပေတဲ့ကနေတဆင့်တော့အဲ့ဒီအချိန်ကကိုယ်တိုင်ကျုံငယ်ဘူးတဲ့သူတွေပေါဝင်ခဲ့တဲ့သူတွေကတဆင့်ပေါ့လေကျွန်တော်တို့ကကျတော့ဒီမျိုးဆက်ကလက်ဆင့်ကမ်းပြီးတော့ကျွန်တော်တို့လေ့လာရတဲ့သဘောမျိုးရှိတော့အဲ့တော့ကျွန်တော်တို့ကလည်းအင်မတန်လေးနေထားတယ်ဒီပင်လုံစာချုပ်ဟာဗမာနိုင်ငံလွတ်လပ်ရေးရဖို့အတွက်အသက်သွေးကြောပဲတကယ်ကိုအထူးကကပါလဲဆိုတော့တိုင်းရင်းသားတွေအားလုံးဟာတညီတညွတ်တဲ့နဲ့လွတ်လပ်ရေးကိုအရယူကြမယ်ဆိုတဲ့သဘောတူညီချက်ကိုဒါကိုအမိအရစုပ်ကန်နိုင်ခဲ့ကြတယ်အဲ့တော့တစ်ချိန်တည်းမှာပဲဒီတထိုင်နဲ့ဖြည့်ရှင်းလို့မရတဲ့ပြဿနာတွေကိုတဖြည်းဖြည်းချင်းဒါညီကိုလိုမျိုးပူပေါင်းဆောင်ရွက်ကြရင်းနဲ့နားလည်မှုတွေတိဆောက်ပြီးတော့တဖြည်းဖြည်းချင်းဖြည့်ရှင်းကြမယ်ဆိုပြီးတော့ချက်ချင်းလည်းငင်းဖြည့်ရှင်းလို့မရသေးတဲ့အချက်တွေကိုဆက်ပြီးဆွေးနွေးနိုင်ဖို့အတွက်အခွင့်အလမ်းတွေလမ်းဖွင့်ထားတဲ့စာချုပ်လို့ကျွန်တော်ကတော့အဲ့လိုမြင်နေကြ။အခုကျွန်တော်တို့ဒီအဓိကကအဲ့ဒီအချိန်တုန်းကဒီတိုင်းရင်းသားတွေရဲ့တယောက်နဲ့တယောက်ကြားမှာရှိတဲ့ဆက်သွယ်မှုအခြေအနေတယောက်နဲ့တယောက်နားလည်မှုအခြေအနေဆိုတော့ကအဲ့ဒီချိန်ကဥဆောင်တဲ့လူတွေကြားထဲမှာတယောက်ကိုတယောက်ယုံကြည်မှုနဲ့အဓိကထားပြီးတော့ဒါချုပ်ဆိုခဲ့ကြတာမျိုးကျွန်တော်တို့တွေ့ရတယ်လေဆိုတော့တိုင်းသားစီတို့မျိုးရေးကိုတကယ်တိဆောက်ကြမယ်ဆိုရင်တယောက်နဲ့တယောက်လွတ်လွတ်လပ်လပ်ထိတွေ့ဆက်ဆံနိုင်တဲ့အပြန်အလှန်သဘောထားတွေဖလှယ်နိုင်တဲ့ပွင့်လင်းတဲ့အခြေအနေတရက်ပေါ့လေအဲ့လိုအခွင့်အလမ်းမျိုးတွေကအရေးကြီးတယ်လို့ကျွန်တော်ကတော့မြင်တယ်လေ
ဟုတ်ကဲ့နောက်တစ်ခုကဘာလဲဆိုတော့ကျွန်တော်တို့ပင်လုံစာချုပ်ကိုချုပ်တဲ့အချိန်နော်အဲ့ဒါပင်လောစာကျုပ်ပြီးတဲ့အချိန်လွတ်လပ်ရပြီးတော့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုဆွဲတဲ့အချိန်ပေါ့လေအဲ့ဒီအချိန်မျိုးတွေမှာထင်ရှားတာအချက်နှစ်ချက်ရှိတယ်တစ်ချက်ကဘာလဲဆိုတော့ဒီတိုင်းရင်းသားကောင်းဆောင်တွေကဗိုလ်ချုပ်အောင်ဆန်းကိုလုံးဝယုံခဲ့တယ်ပေါ့နော်နောက်တစ်ခုကဒီတိုင်းရင်းသားကောင်းဆောင်တွေကသူတို့ပဲဝန်ခံပြောဆိုတာပေါ့လေနိုင်ငံရေးကနားယူပေါ့လေ
ဟို
ယိုးခဲ့တာတွေရှိတယ်ပေါ့တော့ဒီတော့နောင်ဖြစ်လာနိုင်မယ့်ပြဿနာတွေကိုအရှိမတူးခဲ့ဘူးဆိုတဲ့အချက်တွေပဲပါနေတယ်အဲ့တော့ဒီနှစ်ချက်ရှိတယ်ပေါ့လေဆိုတော့လူမျိုးချင်းယုံကြည်မှုမဟုတ်ဘဲနဲ့ခေါင်းဆောင်တူတဲ့အပေါ်မှာတိစောက်ထားတဲ့ယုံကြည်မှုဖြစ်တဲ့အတွက်ကြောင့်မလို့ဒီတိုင်းရင်းသားစီလုံးကြီးအမျိုးသားစီလုံးညီညွတ်ရေးဟာမခိုင်မာခဲ့ဘူးလို့ပြောကြတယ်လည်းရှိတယ်အဲ့ဒီအပေါ်မှာရောဘလို့ရှုမြင်လဲခင်ဗျဥဟန်ပြောပါလားဥဟန်ကြောင့်
ဟုတ်ကဲ့အဲ့ဒီယုံကြည်မှုဆိုတဲ့နေရာမှာကဘုချုပ်အောင်ဆန်းကိုယုံကြည်တာဟုတ်ပါတယ်ဒါပေမဲ့အဲ့ဒါမကပါဘူးအဲ့ဒီချိန်လုံးကဆိုရင်ကျွန်တော်တို့ခေါင်းဆောင်တွေကဘာကိုယုံကြည်လဲဆိုရင်မြန်မာပြည်မှာကျွန်တော်တို့ဒီမိုကရေစီစနစ်တည်ဆောက်မယ်ဆိုတဲ့ဟာသူတို့ယုံကြည်ပါတယ်
။အဲ့
ဒီစနစ်တကယ်ဖြစ်လာတဲ့ဆိုရင်အခုနောက်ကိုကြီးပြောတဲ့အတိုင်းဒီဆွေးနွေးဖို့နေရာမှာလည်းလွတ်လွတ်လပ်လပ်ဆွေးနွေးနိုင်ကြပါတယ်။အာဒီကျွန်တော်တို့အခြေခံဥပဒေအလုံးမဖြစ်ဘူးပြန်ပြင်ရမယ်ဆိုရင်လည်းဒီမိုကရေစီနဲ့အရာဆိုရင်ပြန်ပြင်လို့ရပါတယ်။ဒါပေမဲ့ကျွန်တော်တို့ဖြစ်လာတဲ့အခြေအနေအရာကဗိုလ်ချုပ်အောင်ဆန်းကလည်းကွယ်လွန်သွားတယ်ပြည်မဒီမိုကရေစီစနစ်လည်းပြတ်သွားတယ်နော်ဆိုတော့ကျွန်တော်ထင်တာကလည်းရှေ့မှာကလည်းအဲ့ဒီလိုမျိုးကျွန်တော်တို့ကပုံကိုယုံကြည်တာတော့ရှိပါတယ်ဒါပေမဲ့အဓိကကတော့အဲ့ဒီကျွန်တော်တို့နိုင်ငံရေးစနစ်မှာတဲ့အရေးကြီးမယ်လို့ကျွန်တော်ယူဆပါတယ်အ
ဲကျွန်တော်လည်းလက်ခံပါတယ်ဒါအငယ်ဥဟန်ရောင်ဝေပြောသွားတဲ့အထက်မှာဒီဒီမိုကရေစီစနစ်ပေါ်မှာယုံကြည်တယ်ဆိုတော့ကကျွန်တော်တို့နိုင်ငံလွတ်လပ်ရေးရတော့ဒီမိုကရေစီစနစ်နဲ့ထူထောင်မယ်ဆိုတာအပေါ်မှာလည်းယုံကြည်ကြတယ်။ယုံကြည်တဲ့ခါမှာဒီမိုကရေစီစနစ်နဲ့အကောင့်တွေပေါ်ဖို့ဆိုတဲ့သွားတဲ့နေရာမှာတောင်းတဲ့တောင်ကြားထဲမှာဒီရေရှည်ဖြည့်ရှင်းယူရမယ့်ပြဿနာတွေကိုစိတ်ချလက်ချနဲ့ဖြည့်ရှင်းဖို့အတွက်အခွင့်အလမ်းနေလက်တာကအရေးကြီးပါတယ်။အဲ့တော့ကျွန်တော်တို့ပြန်ပြီးလေ့လာလို့ရတဲ့လောက်ကလည်းဒီ62ပတ်ဝန်းကျင်မှာကျွန်တော်တို့ဒီတောင်ကြီးညီလာခံတို့ဟာမြန်မာအတံမှာရှိတဲ့တိုင်းသားပေါင်းစုံဆွေးနွေးပွဲတွေလုပ်နေကြတာဟာဒါဒီမိုကရေစီအလေ့အကျင့်တွေပြုစုပြောင်းထောင်နေကြတဲ့အဆွေးနွေးနေကြတဲ့အချိန်မှာပဲဒီအင်အားသုံးပြီးတော့တစ်ဖက်သက်ဖြည့်ရှင်းတဲ့အတွက်ကြောင့်အဲ့ဒီဒီမိုကရေစီနဲ့ပတ်သက်တဲ့ကျွန်တော်တို့အလေးအကျင့်တွေနောက်တိုင်းရင်းသားဒီတန်းတူညီမျှမှုနဲ့ပတ်သက်လို့ဒီလိုတွန့်ဆုံဆွေးနွေးဖြည့်ရှင်းကြမယ်ဆိုတဲ့အလေးအကျင့်တွေပါအဲ့ဒါတွေပါတခါတည်း60နှစ်အာဏာသိမ်းတာနဲ့အတူပြက်စီးသွားကြရတယ်လို့ကျွန်တော်တို့အဲ့လိုပဲမြင်ပါတယ
်တိုင်းရင်းသားစီလုံးညီညွတ်ရေးနဲ့ပတ်သက်လို့ဟိုလောလောဆယ်လက်တွေ့ဖြစ်နေတဲ့အနေအထားပေါ့အဲ့ဒါဘာလဲဆိုတော့တခါတော့ဟိုကျွန်တော်အတွေ့အကြုံမှာလူမျိုးတော့ကျွန်တော်မပြောတော့ပါဘူး तू ကခရီးယံပေါ့လေတိုင်းရင်းသားတူပေါ့ तू ကဘာပြောဘူးလဲဆိုတော့ तू ကမတိန်သမားနဲ့ပေါ့လေဓမ္မကိုတတ်လို့ရှိရင်ငရဲမကြည့်ဘူးပေါ့လေဆိုပြီးအဲ့လောက်တီးပြောတာတွေရှိတယ်နောက်တစ်ခါကျတော့လည်းတခါဥဟန်တို့လည်းပြီးပါလိမ့်မယ်နေသက်မှာဆိုရင်ဘာဖြစ်လာလဲဆိုတော့တိုင်းရင်းသားနယ်မြေတွေမှာအခုထိစစ်ပွဲတွေဖြစ်နေတယ်ဖြစ်နေတော့တောဘက်နယ်တွေဆိုလို့ရှိရင်သူတို့ပြီးတာစစ်သား ဒီစသားဟာဗမာပဲဒီစသားတွေကသူတို့ဟာရက်ရွာတွေရွှေ့ပြောင်းနိုင်ငံစင်းနေနေလောက်လောက်လဲလောက်ကသူတို့ဒီစသားတွေမုံနေသူတို့တိရလဲဒီစသားဟာဗမာပဲအမန်လေးကဗမာရန်ကုန်ကဗမာပြည်တွင်းနဲ့ကဗမာဆိုတာသူတို့တိရမဟုတ်ဘူးမဟုတ်တော့ဗမာဆိုတယ်ဗမာရက်စက်တယ်ဗမာဆိုရင်မုံနေဆိုတော့ဒီဟာကြီးကဒီတိုင်းသားနေမိဒီမှာဖြစ်နေတဲ့ကိစ္စလေးအဲ့တော့အချင်းနဲ့အဲ့လောက်ဒီစိုးနေတော့
ဘလူပုံစံမျိုးတွေလုံးမှာပဲဒီကိစ္စတွေပျောက်သွားနိုင်မယ်လို့ယူဆတယ်။ဥက္ကဋ္ဌအနေနဲ့ဘလူယူဆလဲခင်ဗျ။ဒီကိစ္စကတော့အခုနပြောတဲ့အတိုင်းလေလူတို့ကတော့ပဲတိမလဲ။ဗမာတကယ်ပဲလို့ရှိတယ်ဆိုတာမသိဘူး။သူတို့တွေ့ကြုံတာကတော့စစ်တအားကိုတွေ့ကြုံတယ်။စစ်တအားကသူတို့ကိုသူတို့မျိုးအရန်လောက်တော့သူတို့ကဒါဗမာပဲဗမာကိုမုန်းနေဖြစ်လာတယ်နော်။ဆိုတော့အဲ့ဒီကိစ္စလေးကိုပြန်လုံမယ ဆွေးနွေးတယ်ဆိုမှအာတတ်မတော်ကလည်းသူစည်းကမ်းနဲ့သူစစ်သားတွေကိုပြန်ထိန်ရမှာပဲဒီမတရားလုပ်မှုတွေကရပ်သွားတယ်ပျောက်သွားတယ်ဆိုရင်တော့လူတို့ကတော့ပြန်လဲပြီးတော့မှအာယုံကြည်လာမှာပဲဒါပေမဲ့စစ်သားဘက်ကဆက်ပြီးတော့မှအရန်လုံးနေမယ်ဆိုရင်တော့ဒီဟာကတော့ဘယ်လိုမှပြန်ထိန်လို့မရပါဘူး
ဟုတ်ကဲ့ကျွန်တော်ဒီနေရာမှာပေါ့လေနော်ဒေါန်ဆန်းစုကြည်နေအကျယ်ကျုံနဲ့အထင်းသေးမခံရခင်ပေါ့လေမုံရွာမှာသူပြောခဲ့တဲ့မေကွန်းကောင်းတဲ့ချက်ပေါ့နော်ကျွန်တော်ခဏလေးဖွင့်ပြခြင်းလို့ပေါ့နော
်ကျွန်တော်နိုင်ငံမှာပြည်တော်လို့ပါတိုင်းသားလူမျိုးဘောင်းလုံးရဲ့ဖွဲ့ထားတဲ့ပြည်တော်ဖြစ်ပါလူလိုက်ရပြည်ရင်ချိန်ကာလကစကြတော့ပြည်ရင်းနဲ့နဲ့တိုင်းတောင်းကြမှုတွေအမျိုးမျိုးရှိခဲ့ပါတယ်အခုဆိုလို့ရှိလို့ရှိရင်အပြစ်ခံရစေရင်သဘောတူညီချက်ရှိပြီမယ်အပြစ်ခံရစေရင်ဆိုတာဝိညာဉ်ရဲ့ဟုတ်ပါငင်းကြရဲ့သဘောတူညီချက်ရှိဖို့ကျမတို့ရဲ့ပြည်တော်မှုအတွင်းမှာငင်းကြမှုအာမခံမှုဆိုတာဟာနိုင်ငံရေးကြီးလာနဲ့ပဲလုပ်လို့ရပါတယ်။နိုင်ငံရေးအရာတိုင်းရင်းသားများအားလုံးဟာသဘောတူညီမှုများတဲ့တောင်းကျိုးပေးမဲ့ပြည်တော်စုတစ်ခုကိုထူထောင်မယ်ဆိုပြီးဆုံးဖြတ်ချက်ချလိုက်တဲ့အခါမှာကျမတို့နိုင်ငံဟာတကယ်ပဲအေးချမ်းသွားပြီလို့သတ်မှတ်နိုင်မှာပါ။
ဒါတော့ဒေါ်ဆန်းစုကြည်ပြောသွားတာပေါ့နော်နောက်တစ်ခုကဘာလဲဆိုတော့ဒီ1996ခုနှစ်တုန်းကဒီဂျပန်နိုင်ငံထုတ်ပေါ်လေးမိုက်နီချီတင်းစားမှာမြန်မာပြည်ကပေးစာဆိုပြီးဒေါ်ဆန်းစုကြည်ကရေးတယ်ရေးတဲ့နေရာမှာပြည်တော်စုနေနဲ့ပတ်သက်လို့သူရေးသွားတာတခုရှိတယ်ဒီပင်လုံစာချုပ်ရဲ့အနှစ်သာရကိုတဲ့တိုင်းရင်းသားအချင်းချင်းအပြန်အလှန်ယုံကြည်မှုအပြန်အလှန်လေးစားမှုလို့ပဲသူကဖော်ပြထားတယ်ပြီးတော့တခါစစ်မှန်တဲ့ပြည်တော်စုဆိုတာဗမာတွေရဲ့ဂရုပေါ်မှာမူမတည်ပဲနဲ့လူမျိုးအချင်းချင်းယုံကြည်မှုပေါ်မှာဒါမူတည်တယ်လို့သူပြောခုရလည်းရှိတယ်ရှိတယ်ဆိုတော့260ရှိပြီတိုင်းသားစီလုံးညညရေးကိုလည်းစစ်စစ်မှန်မှန်မထူထောင်နိုင်ဘူးပြည်တော်စုကိုလည်းစစ်စစ်မှန်မှန်မထူထောင်နိုင်ဘူးအဲလူမျိုးတစ်မျိုးနဲ့တစ်မျိုးကြားထဲမှာလည်းစစကပြောခဲ့သလိုမုံတီးမှုတွေအချင်းမယုံကြည်မှုတွေကလည်းရှိနေတော့ဆိုတော့ခုနဒေါန်ဆန်းစုကြည်ပြောတဲ့အချက်ပေါ်မှာဘလို့သဘောရတယ်လဲစစ်မှန်တဲ့ပြည်တော်စုစစ်မှန်တဲ့တိုင်းသားစီလုံးညညရေးအောင်ဘလို့ပုံစံမျိုးတွေနဲ့ထူထောင်ဖို့လိုမလဲဘလို့အရေးတကြီးဘလို့လိုအပ်ချက်တွေလိုမလဲအဲ့ကိစ္စဆွေးနွေးကြည့်ပါအောင်ခင်ဗျဦးကျင့်စင်နံစပြောပါလားခင်ဗျအ
ားလုံးခဏစ်ကိုဒီမိုကရေစီလိုချင်လို့တို့ကဒီစီလုံးစာချုပ်ကိုရေးတယ်ဒါတော့ကျွန်တော်တို့ဒီတိုင်းပြန်ပြီးတော့ပုံမကွဲတိုင်းမပြတ်နေအောင်နောက်ပြီးတော့လည်းတစ်မျိုးနဲ့တစ်မျိုးချစ်ချစ်ချင်ချင်နေနိုင်အောင်ဒီအောင်စုရေးရလဲအတင်းရှိအောင်ဘာလို့ ਆ မလဲဆိုလို့ရှိရင်ဒီလူမျိုးတစ်မျိုးနဲ့တစ်မျိုးကိုအပြစ်တင်တဲ့အစားဘယ်မှာအုံဆုံးလူကျင်တဲ့ဒီဒီမိုကရေစီဆနစ်ကိုအနှစ်သာရရှိအောင်တင့်တုံးဖို့နိုင်ငံမှာအင်အားကိုမတင့်တုံးဘဲနဲ့ပြည်သူဆန္ဒကိုလေးလေးနက်နက်ညှို့တင်လိုက်နာပြီးတော့မှစစ်ပြဝဝတင့်တုံးမယ်ဆိုလို့ရှိရင်ကျွန်တော်တို့ပြည်တော်စုလည်းပဲပို့ပြီးတော့ခိုင်ပါမယ်ပို့ပြီးတော့အတွင်းရှင်မယ်ဒီမျိုးတစ်မျိုးနဲ့တစ်မျိုးမယုံတင်ကရှိတာလေပျောက်နေကျွန်တော်ဖြေခဲ့မှာဒီလိုပဲပေါ်ပါလေ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဦးစာဦးဟန်ညောင်ရွှေခင်ဗျအဲ့တော့ဒေါအောင်ဆန်းစုကြည်ကဒီပင်လုံစာချုပ်ရဲ့အနှစ်သာရကိုတိုင်းရင်းသားအချင်းချင်းအပြန်အလှန်ယုံကြည်မှုအပြန်အလှန်လေးစားမှုလို့သူကဖော်ပြထားတယ်နော်နောက်တစ်ခုကဟိုစစ်မှန်တဲ့ပြည်တော်စုဆိုတာဗမာတွေရဲ့ဂရုပုံမှာမူတည်ဘူးပေါ့လူမျိုးအချင်းချင်းယုံကြည်မှုအပေါ်မှာသာမူတည်တယ်လို့သူကပြောတယ်အဲ့ဒီအချက်ပေါ်မှာနောက်စစ်မှန်တဲ့ပြည်တော်စုပေါ်ထွန်းရေးအတွက်ပေါ့လေဥပဟံညောင်ရွှေအနေနဲ့ရောဘယ်လိုသဘောရလဲခင်ဗျဘယ်လိုယူဆလဲ
ဟုတ်ကဲ့အဲ့ဒါမှန်ပါတယ်ဘာကြောင့်လဲဆိုရင်အာကျွန်တော်တို့ကတကယ်စစ်မှန်တဲ့ပြည်တော်စုကိုတည်ဆောက်မယ်ဆိုရင်ဒီတပြည်ထဲပေါ်မှာအားကိုးလို့မရအောင်ဗမာကိုပဲအားကိုးလို့မရပါဘူးအဓိကကတော့ဒီအခုလက်ရှိပြည်နယ်လေးကလည်းလိုလားတဲ့အနာဂတ်တိုင်းပြည်ကိုသူတို့ကကိုယ်တိုင်တည်ဆောက်ရမယ်။အာစောင့်ပြီးတော့မှနားဖပါလို့ပြေးမလဲစဉ်းစားနေလို့မရဘူး။ကိုယ်တိုင်ကိုလိုချင်တဲ့စနစ်ကိုယ်တိုင်လိုချင်တဲ့ပြည်တော်စုကို 交叉比的嘛地上坡路吧的他俩将来哭了没有比那的比带你的路都没有那都没有带你的厉害的个就到没戏路这拍个是啊那么的地下路到这拍个来点哭看压你的骗你的所以说真的哭那标的带你的我见现场标的带你带你的别拉拉那帮超市戏那边七千高了嘛都没骗来过但是这个业绩的个都高上万里个老亚马个把人整个都是 democracy 个无敌的蓝个抓门业绩的个整个都是被拍过无敌的嘞整个都是十二那先拍过被十比如嘛无敌的人都被罗马变刚破你那么细胞
OK
但是整个都是 democracy 个抓门被给老门手印得不到家的手印十二比如嘛亲亲孙女路亚吧整个地的老手印当然他拍嘛阿库手印十二比如嘛啊，亲亲讲，随你你家话的，哎，你下个相比天马为么好不？就那地的老街道，比的还忙嘞，啥比如嘛，随你你家话的，一下拉拉在高嘞，都就那面嘞。你要困难，我哥我记着单位，噜噜啦啦，随你困没呀？一下个被罗马就那都撇下了没呀？我。
OK OK， 我这个啥地方嘛？哥哥，你呢？我不留意啥了，怎么
样？到哪路嘛？就那路中间建的地呀？哎，路嘛？就那路香我个烟我亲我就那等下进的，明天去了呗。哎，你等下今天家人嘛，啊，不读个咯，念他们，不读个咯，陪他们，变他们，把人家没媳妇呀，啊，就那路，他看呢，啊，读读 A 家的，啊，到外呢，啊，读读到家的，啊，读读来家八家的，是咯，这样子叫家嘛，哎，你乖乖母个，他看着你没当呢，是咯，哎，老爸嘞，是咯，啊，你的的，十岁母，超母的，啊，读你的，你在乎啊，过好母的个幺年子。哎，罗，就那话，你对种礼物，切比较欣赏级的看家罗。但因哪里这样的掉价嘛的？啊，孤单十对的，十对母的，伢拉拉呢伢，乔母拉拉呢伢，第三的伢的，你看有几母的哈，八角多奶奶，罗就那话的前面那边。然后这个啊，就那罗你再不读嘛，要拉的读的多多呢。啊，公路嘛就说虽然昂贵的，但不过啊，对今年阿片，不孤独的阿片，新的生活比要拉的不过的几多，第啊虽然不比较难拉。哎，阿弟弟伢念哪吒呢？阿娘，阿孙儿的不比着奶哪吒？就那阿姑来的，但因哪里一个追来看嘛？就那路，这个都叫哪不话？就我们都给伢哪里呢？耐心记着，就那路，但因哪里亲戚家嘛啊？阿弟弟伢碰巧路过，阿龙啊，你比着，爷的几上月那给啥的古片呢？古啥被上月的呢？比着就那路的，都那都家嘛，古路十三户里，伢哪吒呢？阿娘，哪来户里？永吉户里，米哪的？阿亲一看，他古要的看家人。地单元那表在哪里下？铁线路没地来人家，没西湖路就那个爱路面的。新南嘛呗，啊，古地呗，就那路南岸一带问哪里看嘛，中华大道古啊。就那古吧古，新嘛刚去哪里的古西的家。我说了，就那路单元哪里呢？不得路，因为单元啥哪里？都路的小路不老地就搞这个，我你哪个的？苏哪里的？就那路，你哪里就那路家个呀的，地个呀的。但是，他看见单元哪里水泥家呀，哦，水泥家的看见，就那路没把的路片的，他妈个！离家路偏的地多，将来单元那里个啊，单元那给啥的多家没收家没收的，哎，都没有偏的在，他不好没有那谁在嘛看啥了？啊，多啊，把单元那么好不啦？哎，哎，都没有偏了。哎，老走路那个，爸妈下来单元那都没有呗。单元那一多家做收银，爸妈个都没有技术的，不是像俺的，你都你他个你你他没有，将那个都没有没收的，你他没有，哎，你谁信你的？过那个，将那个了，将那路面掉的那部门的那交完，没偏谁羡慕？将那路在路，将那地在开没？爸妈嘞，单元那的牛呗，将来单元那的阿龙下来，那都要到空气卡嘞，将来比嘞太阳比着，所以你奶奶呢，轮轮轮轮，那不算那突破奶奶，而且你牛的牙龈，就那我了拥挤嘞，好了，吃钱来的咯，那比嘞奶奶人着嘛，挨着路的就那路水泥管牙，那牙面咯，而且的苦嘛，就那路单元那的给啥，单元那的单独你们耶稣的给啥的哈，牙骨牙烂没，那土的片子就那路的路面牛在这里嘛，是路起人。不比如嘞，现在的杀戮性，关联户嘞不压拉嘞，啊，就那路内山户嘞压拉没输赢，啊，所以啊，你啊，所以啊，难的，不比如幺内拉比如，你这波土泥户哪来户嘞压拉嘞没路，就那话咯，啊，这我出来等那有几来个
？OK OK， 我讲讲是，国一表达嘞是干不嘛不路这波压嘞？
就那这波土话嘞，你用几亩地杀破个到一几来嘞？那边没，这等哪个把是？你个就那表情那个到底就那都是安那心不吧？面子低的，我讲来说，啊，我不嘛，印尼某个地上面，有没有么亏本呢？十多嘞， လုံနေတဲ့ပုံကိုတူကတော့ခွန်ထွန်းဦးပါပဲเนาะသူကတကယ်ပဲမခွဲခြားဘူးလူမျိုးတကယ်ဆက်တွေ့တယ်ဒါပေမဲ့နှာဖပါလုံလိုက်တယ်သူ့ကိုဖမ်းလိုက်တယ်ထောင်ချလိုက်တယ်ဆိုတော့အဲ့လိုမျိုးလုံနေတော့ကျွန်တော်တို့ဒီယုံကြည်မှုယဉ်နီမှုတိဆောက်မဲ့နေရာမှာဘယ်လိုမှကျွန်တော်တို့တိုးလို့မရဘူးဆိုတော့အတိကမှာအစိုးရကတကယ်ပဲဒီတိုင်းပြည်ကိုတိဆောက်ခြင်းဒီဟာဖွင့်ပေးရမှာပဲ
ဟုတ်ကဲ့ဟိုကိုကြီးပြောသွားတာနောက်ဆုံးစကားပေါ့လေဥဟန်ဟိုဒီလိုလေသူကအစိုးရဘိုင်းကိုခဏထားလိုက်ပေါ့နော
်
အဲထားပြီးတော့ဒီအခုလက်ရှိမှာတိုင်းရင်းသားတွေကဟိုဆွေးနွေးကြပြီဆိုလို့ရှိရင်တိုင်းရင်းသားအချင်းချင်းပဲဆွေးနွေးတယ်ပေါ့လေအဲဆွေးနွေးတယ်ဆိုဗမာလည်းတိုင်းရင်းသားဗမာကတော့ခြံထားသလိုဖြစ်ဖြစ်နေတယ်တိုင်းရင်းသားတူအနေနဲ့ဒီနေ့နေ့ဆက်ဆံပြီးတော့တွေ့ဆုံဆွေးနွေးပွဲတွေမှာဆွေးနွေးတာမျိုးမရှိဘူးပေါ့လေအဲ့အနေထားကိုသူစိတ်မကောင်းလို့ပြောတာဟု
တ်ဟုတ်ကဲ့
အဲ့ဒီပုံမှာကြတော့ဥဟန
်ဟုတ်ပါတယ်ဒါကတော့တကယ်ခြံခြင်လို့ခြံထားတာမဟုတ်ပါဘူးနော်ဒါပေမဲ့ဗာလဲဆိုရင်ရှင်းရှင်းပြောမယ်ဆိုရင်ခုနပြောတဲ့အတိုင်းနှစ်နာခံရတဲ့လူတွေကနှစ်နာခံရတဲ့လူတွေနဲ့ပဲအရင်သူကပို့ပြီးမှစကားပြောချင်းပို့ပြီးတော့ယုံတယ်ရှင်းရှင်းပြောမယ်ဆိုရင်ဓာတုတဘာဝအတိုင်းပါပဲဒါပေမဲ့တကယ်ကတော့ဒီဟာလေးကိုလည်းပြင်ဖို့လိုတယ်။ဘာကြောင့်လဲဆိုရင်ခုနပြောတဲ့အတိုင်းပဲပြည်တော်စုတကယ်တည်ဆောက်မယ်ဆိုရင်တိုင်းရင်းသားတွေပဲအချင်းချင်းဆွေးနွေးနေလို့မရဘူး။ဗမာလည်းတိုင်းရင်းသားတစ်မျိုးပဲဆိုတော့တကယ်ပဲတန်းတူအနေနဲ့ခွဲခြားမှုမရှိဘဲနဲ့ကျွန်တော်တို့ဒါလုပ်သွားဖို့အရေးကြီးပါတယ်။တကယ်တိုင်းပြည်ကိုကောင်းစေချင်တော့လမ်းရှိပါတယ်။နော်ကျွန်တော်တို့အချင်းချင်းမယုံကြည်ကြတာမုန်းကြတာဒီဟာလေးဖြေရှင်းနိုင်ပါတယ်။အဓိကကတော့စိတ်ဓာတ်ပုံမှန်အရေးကြီးပါတယ်။ပင်လုံစိတ်ဓာတ်လိုမျိုးရှိတယ်။တိုင်းပြည်ကိုတည်ဆောက်ခြင်းနဲ့မတူညီတဲ့ဟာလေးကိုကျွန်တော်တို့ကတဖြည်းဖြည်းရှင်းသွားမယ်။တူညီတဲ့ဟာကိုนี่ๆเนี่ยๆที่ซอกตามเลยส่วนดาอ้ายีหลุดเลยได้โ
อเคกูจี้ก็คร
ับอธิกาก็တော့คุณหลุนမျိုးที่ตันยินดาเคสฤดูซุยนี่เจาะสู่นี่จ้ะเดี๋ยวอขွင့်ล้านမျိုးฤลุละแต่อขွင့်ล้านนี่ฉีนี่ฤหลูได้ฉีนี่မျိုးมาดาอู้ขွန်ทุนอู้รู้อู้ไซญွ่นลืนโหลမျိုးตันยินดาข้องส่องนี่ฟันซิขันอะไรဆိုတာဟာတကယ်กูตันยินดาซิลุญွ่นยีโกเปี้ยนๆทันๆที่ไก่เสียไปดาใบแม้ไอ้หลูพั้นเนี่ยจ้าเรก็นี่ပြီးတော့ပဲကျွန်တော်တို့ရဲ့စိတ်ကောင်းစေတနာတွေကိုအဓိကအခြေခံပြီးတော့ကျွန်တော်တို့လည်းလုတ်တင်လုတ်ထိုက်တာတွေကျွန်တော်တို့အချင်းချင်းကြားထဲမှာဆွေးနွေးမှုတွေကိုဆက်ပြီးတော့လုပ်နေရမှာပဲလို့ကျွန်တော်တို့မြင်ပါတယ်။အဲဒါကြောင့်လုတ်ခွင့်ရမှလုတ်ခွင့်မရလို့ဆိုတာတက်ကိုကျွန်တော်တို့ကအခုလဲကျွန်တော်တို့တတ်နိုင်တော့လုတ်နေကြပါတယ်။အလားတူပဲအထိပ်ပိုင်းခေါင်းဆောင်အဆင့်တွေမှာတင်လုတ်တာမဟုတ်ပဲနဲ့ဒါလူငယ်တွေကြားထဲမှာစိတ်ဝင်စားတဲ့တိုင်းရင်းသားလူငယ်တွေကျွန်တော်တို့ဗမာလူငယ်တွေအချင်းချင်းကြားထဲမှာလည်းဆက်ဆံမှုတွေဆွေးနွေးမှုတွေကိုကိုယ်ဘာသာကိုပဲဒါကိုအရေးကိုကိစ္စပဲဆိုတဲ့အတိအနယ်ကိုကိုယ်ဘာကိုဖန်တီးယူရမယ်ညှင့်တင်ယူရမယ်လို့ကျွန်တော်အဲ့ဒါတော့ကျွန်တော်လည်းတိုက်တွန်းချင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ကျွန်တော်တို့ဒီအနှစ်60ပြည့်ပေါ့လေပြည်တော်စုနေ့အထိမ်းအမှတ်အနေနဲ့ပေါ့လေဒီတနင်္ဂနွေစကားဝေးအောင်ကျွန်တော်တို့လုပ်တာပါအခုဆိုလို့ရှိရင်ဒီစစ်မှန်တဲ့ပြည်တော်စုတို့စစ်မှန်တဲ့စီလုံးညီညွတ်ရေးတို့ဒီလိုမျိုးတွေပေါ်ပေါက်လာဖို့အတွက်ဘလို့အခြေအနေမျိုးတွေလိုအပ်တယ်ဆိုတဲ့ကိစ္စတွေကျွန်တော်တို့ဆွေးနွေးသွားတာတော်တော်လေးပြည်စုံတော်ရှိတော့ပါပြီအဲ့တော့ကြောင့်မလို့အခုလိုပါဝင်ဆွေးနွေးတဲ့အတွက်ဇိုမီမျိုးသားကွန်ဂရက်စ်ဥက္ကဋ္ဌဦးချင်းရှင်တန်းပြီးတော့မြန်မာနိုင်ငံရဲ့ပထမဦးဆုံးသမ္မတကြီးရဲ့တာလည်းဖြစ်ဥရောပမြန်မာရုံးရဲ့ဒါရိုက်တာလည်းဖြစ်တဲ့ဦးဟန်ညောင်ရွှေ88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုကိုကြီးတို့ကိုကျွန်တော်တို့ RFA ကနေပြီးတော့အများကြီးကျေးဇူးတင်ပါတယ်ခင်ဗျာ
ကျွန်တော်လည်းကျေးဇူးတင်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
အားလုံးပဲကျေးဇူးတင်ပါတယ်